တရုတ်အနေနဲ့အမေရိကန်စစ်လက်နက်ကုမ္ပဏီတွေကိုတုံ့ပြန်တံခတ်ဖို့ဆုံးဖြတ်လိုက်ပါတယ်။အမေရိကန်ကထိုင်ဝမ်ကိုလက်နက်ရောင်းချတာကိုတုံ့ပြန်တဲ့အနေနဲ့တရုတ်နိုင်ငံကအမေရိကန်ရဲ့စစ်လက်နက်ပစ္စည်းရောင်းချတဲ့စစ်ဘက်ဆိုင်ရာကုမ္ပဏီ73ခုကိုတံခတ်ဖို့ဆုံးဖြတ်လိုက်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကပြောလိုက်တာပါ။ထိုင်ဝမ်သမ္မတလိုက်ချင်းတဲအမေရိကန်နိုင်ငံဟဝိုင်ပြည်နယ်ကိုလာရောက်တာကိုအမေရိကန်ဘက်ကစီစဉ်ပေးခဲ့ပြီးတဲ့နောက်အဲ့ဒီလိုကြေညာလိုက်တာပါ။အမေရိကန်ကတိုင်ဝမ်ကို F-16 တိုက်လေယာဉ်တွေနဲ့ရေဒါတွေအတွက်အထောက်အကူတွေနဲ့အပူပစ္စည်းဒေါ်လာ385သန်းမျိုးရောင်းမဲ့ကိစ္စကိုအမေရိကန်ကအတည်ပြုခဲ့တဲ့အပေါ်တရုတ်နိုင်ငံဘက်ကပြင်းပြင်းထန်ထန်ကန့်ကွက်တဲ့အနေနဲ့အခုလိုတက်ခတ်ပိတ်ဆို့လိုက်တာလည်းဖြစ်ပါတယ်။တရုတ်နိုင်ငံကတိုင်ဝမ်ကိုသူတို့ပိုင်နဲ့နယ်မြေဖြစ်သတ်မှတ်ထားပြီးတိုင်ဝမ်သမ္မတကလည်းအန္တရာယ်ရှိတဲ့ခွဲထွက်ရေးသမားတယောက်ဖြစ်သတ်မှတ်ကပြည်ပနိုင်ငံတွေနဲ့ဆက်ဆံတာတွေအလုံးကိုဆန့်ကျင်ကန့်ကွက်နေတာဖြစ်ပါတယ်ခင်ဗျ။